မြောက်ကိုရီးယားနိုင်ငံရဲ့အဆိုအဖြစ်ဒုတိယတလုံးသဲဆောင်သွားတယ်လို့ဆိုရဲဒါဝိပြေဒုံးရင်တစင်ကိုဒီကနေ့မြောက်ကိုရီးယားကပြစ်လွှတ်လိုက်ပါတယ်ဒါအဖြစ်ပေတင်ဒုံးချီနည်းပညာကိုအသုံးမပြုဖို့ကုလသမဂ္ဂကပိတ်ပင်ကန့်သတ်ထားတာကိုအန်တုလှုပ်ဆောင်လိုက်တာပါမြောက်ကိုရီးယားနိုင်ငံရဲ့အနောက်မြောက်ပိုင်းတရုတ်နိုင်ငံနဲ့နယ်စပ်အနီးမှာရှိတဲ့ဒုံးချီလွတ်တည်ရေးစခန်းဒေါင်ချန်ရီကနေဒီကနေ့တနင်္ဂနွေနေ့မနက်ပိုင်းဒုံးချီဒုံးရင်ကိုလွှတ်တင်လိုက်တာဖြစ်ပါတယ်ဒုံးရင်ဟာတောင်ဘက်စူစူလမ်းကြောင်းကိုဥတည်ပြီးဂျပန်နိုင်ငံတောင်ပိုင်းအိုကီနာဝါကျွန်းတွေဘက်ကနေဖြတ်သွားပါတယ်။ဒီနောက်မှာတော့ဒုံးရင်ပြစ်လွတ်လိုက်တဲ့ဆိုရာကိုတရားဝင်အတည်ပြုတဲ့ကြေညာချက်ကိုနိုင်ငံပိုင်သတင်းဌာန KCN ကနေတစီကြေညာထုတ်ပြန်ပါတယ်။မြောက်ကိုရီးယားနိုင်ငံကသိပ္ပံပညာရှင်တွေနဲ့နည်းပညာရှင်တွေကကမ္ဘာမြေကိုလေ့လာနိုင်မဲ့ခွမ်းမြောက်ဆန်4လို့အမည်ပေးထားတဲ့ဂျူရုကိုအာကာသထဲကိုလွှတ်တင်နိုင်ခဲ့ပါပြီ။နိုင်ငံရဲ့၅နှစ်ကြာအာကသဖွံ့ဖြိုးရေးဆိုင်ရာစီမံကိန်းနဲ့အခုဂျိုရုကိုတိစောက်ခဲ့တာဖြစ်တယ်လို့လည်းမြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာန KCNE ရဲ့သတင်းကြေညာသူကပြောသွားတာဖြစ်ပါတယ်။အမေရိကန်မဟာဗျူဟာကုကဲမှုဌာနချုပ်ကတော့သူတို့အဆိုအဖြစ်ဒုံးရင်တစဉ်အာကသထဲဝင်သွားတာကိုသတိပြုမိထားတယ်လို့ဆိုတာကြောင့်အခုပြစ်လွတ်မှုအောင်မြင်တယ်ဆိုတာကိုပြသနေပါတယ်။ထောင်ကိုရီးယားယိုဟပ်သတင်းဌာနကတော့ဒုံးရင်ဟာအာကသထဲကိုမရောက်ဘဲတောင်ကိုရီးယားနိုင်ငံဂျေဂျူကျွန်းနေနာကပင်လယ်ပြင်မှာပြတ်ကျခဲ့တယ်လို့အစောပိုင်းမှာသတင်းထုတ်ပြန်ခဲ့ပါတယ်။မြောက်ကိုရီးယားကဒုံးရင်ပြစ်လွတ်ဆန့်သက်ရင်ပြစ်ချမယ်လို့ဂျပန်ကသတိပေးထားပြီးသူတို့ရဲ့ပယ်တင်ဒုံးချီကာကွယ်ရေးစနစ်ကိုအသင့်ပြင်ခိုင်ထားခဲ့ပေမဲ့အခုပြစ်လွတ်လိုက်တဲ့ဒုံးရင်ကိုပြစ်ချဖို့ဂျပန်ဘက်ကလှုံ့ဆော်ခဲ့ဖို့မရပါဘူး။ဒုံးရင်လမ်းကြောင်းကိုထောက်လန်းဆောင်ကြည့်ခဲ့တဲ့အမေရိကန်ကာကွယ်ရေးဆိုင်ရာတာဝန်ရှိသူတွေကတော့အမေရိကန်ပြည်ထောင်စုဒါမှမဟုတ်မဟာမိတ်တွေကိုချိန်ချမှုမရှိဘူးလို့ပြောဆိုပါတယ်။2012ခုနှစ်တုန်းကလည်းမြောက်ကိုရီးယားကအဆင့်3ဆင့်ပါဒုံးရင်တစ်စင်းကိုအောင်အောင်မြင်မြင်ပြစ်လွတ်ပြီးဂျူရုတလုံးကပတ်လမ်းကြောင်းလေးကိုပို့ဆောင်ခဲ့ပါတယ်။